စစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တို့ကြားမှာနှစ်ဖက်စည်းရဲတင်းမာနေစေဖြစ်တာကြောင့်နမ်ဆန်ရန်ကျေးရွာမှာကြန့်ရှိနေတဲ့ဒေသခံပြည်သူတွေဟာဒီကနေ့ဘေးလွတ်ရာအရက်တွေကိုပြောင်းရွှေ့နေကြရပါတယ်။ဒီလိုပြောင်းရွှေ့သွားတဲ့သူတွေထဲမှာတော့ရွှေလာပြီးတော့တူးဖော်တဲ့တခြားဒေသကလူတွေလည်းပါပါတယ်။စစ်ကောင်စီတပ်ကနမ်ဆန်ရန်ကိုထိန်းချုပ်ဖို့ရည်ရွယ်တဲ့ဆိုရင်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစီရင်နောက်ဆုံးအခြေအနေကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်။
ဒီလ3ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်ဝိုင်းမော်မြို့နယ်နတ်ဆန်ရံကျေးရွာကဒေသခံတွေဟာစစ်ဘေးလွတ်ရာကိုစတင်ပြောင်းရွှေ့ခဲ့ကြတာပါဒီကနေ့မှာတော့ကြံနေတဲ့ရွာသားတွေအပါအဝင်ရွှေတူးပေါ်ဖို့လာရောက်သူတွေပါနတ်ဆန်ရံကနေထွက်ခွာသွားကြပြီလို့ဒေသခံတူက VOA ကိုပြောပါတယ
်နတ်ဆန်ရံကအလုံးကပြည်သူတွေရဲ့စိတ်ဝင်စားတွေလူမျိုးရာမျိုးကိုကားနဲ့ကိုထိတော်ကြတယ်အခုကဆန်ဆောင်ပါဆောင်ဆန်ဆောင်ဒါတွေရှိတော့တယ်မြန်မာနိုင်ငံဒီမှာရွာပြန်ပြီးဟုတ်ရပန်းတိုင်းစစ်တမ်းစုကနေကွန်ပျူတာနဲ့လာပို့ထားတဲ့အင်ဂျင်နေရာကျော်တော့မရှိရအခုအဲ့ဒါအခုဒီကကျွန်တော်လက်ရှိကတော့ရွာဘေးပေါင်းစီမှာရွှေကျင်တော့ဟိုးအဝေးရလာဝန်ထလာရှာတဲ့ဒီသားစုရှိတို့ခရောက်တဲ့အများရှိအခုတို့လည်းဒီနေ့အကုန်ပြန်ကြ
တိုက်ပွဲဖြစ်ပွားပြီးနောက်နတ်ဆန်ရံရွာကိုစွန့်ခွာသွားသူတထောင်ကျော်လောက်ရှိနိုင်မယ်လို့လည်းခန့်မှန်းပါတယ်။နတ်ဆန်ရံရွာသားတွေဟာဝိုင်းမော်မျိုးကကက်သလစ်ဖခင်ကြောင်းဂဇူးကနှစ်ချင်းဖခင်ကြောင်းစတဲ့နေရာတွေကိုတင်းရှောင်တာရှိတယ်လို့တချို့ကတော့လိုင်စာမျိုးကိုတင်းရှောင်နေကြပါတယ်။ဒီလ၄ရက်နေ့မှာတော့ဗမော်မှာရှိတဲ့စစ်ကောင်စီတပ်တွေနတ်ဆန်ရံကိုအင်အားဖြစ်တင်းလာတာကြောင့်စစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်။တဆက်ထမ်းမှာပဲစစ်ကောင်စီတပ်ကနန်းဆန်ရံဒေသကိုထိန်းချုပ်ဖို့ရည်ရထားတဲ့ဆိုရင်တိုက်ပွဲတွေဆက်လက်ပြင်းထန်လာပွဲရှိကြောင်းလည်းသုံးသပ်ထားပါတယ်
။အခုဖြစ်ပြီးတော့တနက်ကနေပါမှမကြားဖို့ခင်ဗျ။အဲ့ညင်းနေပါတယ်ဒီနေ့တော့။မင်းကတော့မင်းဒီတော့ဘယ်တော့မရှိဘူး။ဒါပေမဲ့ဟိုလည်းချင်းနဲ့ရမ်းပြတာတော့ရှိပါတယ်မင်းကတော့။မနေ့ပိုင်းကလည်းညနေပိုင်းဆယ်လောက်ချာပြီးမှတစ်ခေါက်လောက်အဲ့လိုမျိုးတွေပြည်တယ်ရှိပါလေ။သူတို့မဲ့ကရေချက်ကအဲ့ဒီနမ်ဆန်ယံသောက်ဝင်းချေပေါ့သူတို့ပြန်ထိချုပ်ခြင်းနဲ့တဘောနဲ့တိုက်တယ်ဆိုလို့ရှိရင်တော့ဒီတပ်ပေါ်ရောဒီနေ့ရှင်းနိုင်ပါတယ်။စစ်ဖြစ်ပေါ်တော့အလားလာတော့ပုံများပါတယ်။
နတ်ဆန်ရံရွာအနီးမှာဇွန်လ16ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။နတ်ဆန်ရံရွာဟာမြကြီးနားဗမော်ကားလမ်းပေါ်မှာတည်ရှိပြီး KIA ဌာနချုပ်လိုင်စာနဲ့15မိုင်ဝန်းကျင်ကအကွာမှာရှိတာပါ။အရင်ကဒီရွာမှာအင်ဂျီ600ကျော်လောက်ရှိတဲ့ရွာကြီးဖြစ်ပါတယ်။2011ခုနှစ်ကချင်တကြော့ပြန်စစ်ပွဲဖြစ်ပွားချိန်မှာဒေသခံတွေအားလုံးကျေးရွာကိုစွန့်ခွာခဲ့ကြပြီး2019မှာပြန်လည်အခြေချနေထိုင်ခဲ့ရကအခုတခါထပ်မံတင်းရှောင်ကြရတာလည်းဖြစ်ပါတယ်။ဝိုင်းမော်မြို့နယ်နတ်ဆန်ရံရွာမှာစစ်ကောင်စီနဲ့ KIA အကြမ်းစီရေးတင်းမာမှုတွေမြင့်တက်နေတဲ့တချိန်တည်းမှာပဲဝိုင်းမော်မြို့နယ်မြကြီးနားကံပိုက်တေလန်းကစတုံးဒေသဘက်မှာလည်းနှစ်ဘက်တပ်တွေအကြအခုချိန်ထိစီရေးတင်းမာနေပါတယ်။စတုံးဘက်မှာတော့ပြီးခဲ့တဲ့မေလ26ရက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့တာကဒီလ4ရက်နေ့ကတော့ KIA ကတက်စကန်တစ်ခုစုပ်ခွာပေးခဲ့ရပါတယ်ခင်ဗျာ။